ထောင်ပေါင်းများစွာသောအရှိအလေပိုင်းဒုက္ခတွေကိုခွဲဝေလက်ခံကြဖို့ EU ဥရောပသမဂ္ဂကတိုက်တွန်းခဲ့ပြီးတဲ့နောက်ပိုင်းဒီဒုက္ခတွေကိုလက်ခံပေးမယ့်နိုင်ငံတွေလည်းရှိလာနေသလိုငင်းဆန်တဲ့နိုင်ငံတွေလည်းရှိခဲ့ပါတယ် EU အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ဖင်လန်မှာတော့ဒီဒုက္ခတွေရောက်လာမယ်ဆိုရင်ဖင်လန်မှာရောက်နေနေပြီးသားမြန်မာနိုင်ငံသားတချို့အပါအဝင်တခြားနိုင်ငံတွေကနေထိုင်ခွင့်လျှောက်ထားသူတွေရဲ့ကိစ္စမှာကြန့်ကြာမဲ့အခြေအနေတွေနဲ့ရင်ဆိုင်နေရပါတယ်ဆက်သွယ်မေးမြန်းထားတဲ့မနန္ဒာချမ်းကဆက်ပြီးပြောပြမှာပါရှင်
ဟုတ်ကဲ့ပါဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ Greece Italy နဲ့ Hungary နိုင်ငံတွေအနေနဲ့ရွှေပြောင်းဒုက္ခတွေရေးမနိုင်မနှင်းဖြစ်နေတာကြောင့် EU အဖွဲ့ဝင်22နိုင်ငံအနေနဲ့ဒုက္ခတွေ36,000ကိုခွဲဝေလက်ခံကြဖို့ EU အကြီးအကဲ Jean Clock Juncker ကစက်တင်ဘာလ9ရက်နေ့ကတိုက်တွန်းခဲ့တာပါအဲ့ဒီလိုတိုက်တွန်းပြီးတဲ့နောက်မကြုံဘူးလားအောင်များပြားလာတဲ့အရေးအတွက်နဲ့ရွှေပြောင်းလာသူတွေရဲ့အရေး EU အဖွဲ့ဝင်နိုင်ငံတွေကြားမှာတော့သဘောထားတွေမျိုးမျိုးကွဲပြားနေပြီးလက်ခံပေးမဲ့နိုင်ငံတွေလည်းရှိသလိုလက်မခံကြားတဲ့နိုင်ငံတွေလည်းရှိလာနေပါတယ်။ EU အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ဖင်လန်ကတော့ဒီဒုက္ခတွေကိုလက်ခံဖို့ရှိပြီးအရေးအတွက်ကိုတော့အတိအကျပြောဆိုခြင်းမရှိသေးပါဘူး။ဒါနဲ့ပတ်သက်ပြီးဖင်လန်ပြည်သူအများစုရဲ့သဘောထားကိုသိနိုင်ဖို့ဖင်လန်မှာရောက်ရှိနေတာ10စုနှစ်တခုရှိခဲ့ပြီးဖြစ်တဲ့အမတ်အုံမာကိုမေးကြည့်ခဲ့ပါတယ်
။ဒီမှာကြီးတဲ့ဖင်လန်စစ်တွေရဲ့သဘောထားအချို့တိုက်တဲ့လူတွေလည်းရှိတယ်။အဲ့မှာကြိုက်တာတွေဆီလည်းနိုင်ငံသားများတော့ဖြစ်ပြီးလာတာပေါ့နော်တို့တို့မိခိုးပြီးပိုးစားဘယ်လိုပြောမလဲထိုင်စားနေတဲ့ဘောလို့ဆိုပြီးတော့အဲ့မှာကြိုက်တာတွေပဲရှိတယ်။ဘာကြောင့်ဖြစ်ရလဲဆိုတော့ဒီဟိုစာတို့ရဲ့ငွေရေးကြေးရေးကိစ္စပေါ့နော်ဒီလာမဲ့ဒုက္ခတွေကိုထောက်ပံ့ဖို့အတွက်အလုပ်တွေကိုဘယ်လိုပြောမလဲအင်းငွေညမှာဆိုရင်တို့ကနှစပို့ပေးတဲ့ဟာတွေအဲ့ဒါတွေကိုတို့ဆော့လိုက်လို့ဆိုရင်တို့ပတ်စံပို့ပြီးတော့စုလို့ရလာမယ်ရလာတဲ့ခါကျရင်အဲ့ဒီပတ်စံတွေနဲ့တို့ကဒုက္ခတွေကိုတကူညီဖို့ပေါ့နော်ဒီနောက်ဒီကိုပိုင်အလုပ်ပိုင်စဉ်ဒီမားတွေပို့ပြီးတော့ test ကိုနှစ်စပို့ထပ်သွေးရတာတို့ရှိတယ်အဲ့ဒါကြောင့်သူတို့တိတ်ပြီးတော့မကြိုက်ကြတာပေါ့နော်ရဲရရတဲ့သူတို့ဟိုစားလို့ပြောမယ်ဆိုတော့သူတို့ကညပိုင်းကြီးပို့စင်းရတယ်ရဲတယ်ဆိုစနစ်တင်းလို့ဆိုလဲသူတို့ကပို့လောက်ရတယ်အဲ့ဒါသူတို့ဒီလည်းမျိုးသူတို့ရထားတဲ့အခွင့်အရေးကိုလက်ဖြောက်ရင်သူတို့လည်းဆန္ဒပြရှိတာစိတ်ရှိတယ်ပေါ့နော်အဲ့ဒါကိုဒီဇလန်တည်င်းလွတ်လာတယ်
ဒါအပြင်ဒီဒုက္ခတွေဝင်ရောက်လာတဲ့အခါဖင်လန်လူဝင်မှုကြီးကြပ်ရေးအနေနဲ့အရင်ကထက်ပိုပြီးအလုပ်များနိုင်တာမို့လူဝင်မှုကြီးကြပ်ရေးဆိုင်ရာကိစ္စရပ်တွေမှာလည်းကြံ့ကြာမှုတွေရှိလာနိုင်ပါတယ်။ဒီလိုကြံ့ကြာမှုကိုစိုးရိမ်သူတွေထဲမှာမြန်မာနိုင်ငံသားတချို့လည်းပါဝင်နေတာပါ။ဒါနဲ့ပတ်သက်ပြီးတော့
ငကိုရရမယ်ဒီ immigration ကနောက်ကတည်းကလောက်တာနေနေပြီ။ဒီလိုမျိုးအဲ့ဒီရှူရနိုင်ငံဒုက္ခတွေလာမယ်ဆိုတော့ပို့နေရမယ်လို့ထင်တယ်။ဘာကြောင့်လဲဆိုတော့ဒီအလုပ်ဗီဇာနဲ့လာရင်တော့နည်းနည်းတော့သေးတယ်ပေါ့နော်။ဘာကြောင့်လဲဆိုသူ့မှာအလုပ်ရှိနေပြီဆိုတော့အဲ့ဒီဥစ္စာတိတ်မနေလောက်။ဒါပေမဲ့ဒီလိုမျိုးမင်းလက်ဖြစ်ဖြစ်အဲ့ဒီကိစ္စတွေနဲ့လာမယ်ဆိုရင်တို့ကတေချာလေးလာအောင်မယ်ဆိုတော့ဒါအဲ့ဒါနေနောက်နေသွားနိုင်လို့ပေါ့နော်။
တခါ EU အဖွဲ့ဝင်နိုင်ငံတစ်ခုလည်းဖြစ်စီးပွားရေးအရာတောင့်တင်းခိုင်မာတဲ့နိုင်ငံလည်းဖြစ်တဲ့ဂျာမနီကတော့တစ်နှစ်ကိုဒုက္ခတဲ့၅သိန်းအထိလက်ခံမယ်လို့ပြောကြရင်းနဲ့ဥုံဆုံးခလုံးဝင့်ပေးခဲ့တဲ့နိုင်ငံတစ်ခုဖြစ်ပါတယ်။ဒါကြောင့်အရှေ့အလယ်ပိုင်းဒုက္ခတွေဂျာမနီနိုင်ငံနဲ့အလုံးရင်းနဲ့မကြခင်ဝင်လာတော့မယ့်အပေါ်ဂျာမန်ပြည်သူတွေရဲ့သဘောထားဘယ်လိုရှိသလဲဆိုတာကိုသိနိုင်ဖို့ဂျာမနီနိုင်ငံမှာနေထိုင်လာခဲ့တာနှစ်ပေါင်း40ကြာခဲ့ပြီဖြစ်တဲ့ဥနယ်အောင်ကိုမေးကြည့်ခဲ့ပါတယ်
။ဟိုအများစုကအကုန်လုံးလက်ခံတယ်သူတို့အိမ်ထဲကနေထွက်လာပြီးတော့သူတို့ကုကြီးတွေအားရှိတဲ့ပစ္စည်းတွေအားအစာအလောက်တွေအစာတချို့ဆိုလို့ရှိရင်အိမ်ပါတော်ခေါ်ထားတာတွေရှိတယ်ဆိုတော့ကျွန်တော်အမြင်ရတော့လက္ခဏာကိုတွေ့ရတာအနည်းနည်းပါးပါးလွယ်လို့နော်အရင်တော့ဟိုသူတို့ဟိုဒါစီပါတီကိုထောက်ခံတဲ့အစိတ်အပိုင်းတွေကတော့ကြံနေသေးတာပေါ့ရှိသေးတာပေါ့လေဒီတော့သူတို့ကတော့ကြောက်မလို့နိုင်ငံခြားသားတွေဆိုလို့ရှိရင်ဟိုလက်မခံဘူးဥပမာဒီ refugee ဆီကိုထားတဲ့ဒီအိမ်နေပါလေဆိုလို့ရှိရင်ဆိုတော့သူတို့ကနေပြီးတော့မီးရှို့တာတို့ဘာတို့လောက်တာတွေပါလေကဟိုရှိပါလေဒါလည်းပဲအနေအချင်းပါ
တိုင်းပြည်မှာဆစ်ဖြစ်နေလို့ထွက်ပြေးလာသူတွေနဲ့စစ်ပွားရေးအရာထွက်ခွာလာသူဒုက္ခတွေနှစ်မျိုးနှစ်ဆရှိပြီးတော့ဒီလူတွေကိုဂျာမနီအစိုးရကကြီးမှုပြီးဒီလိုကယ်ဆယ်တဲ့ထူထောင်ရေးတွေလုပ်ပေးနေတဲ့အပေါ်သူ့အနေနဲ့အပြည့်အဝထောက်ခံကြိုဆိုတယ်လို့လည်းဥနယ်အောင်ကပြောဆိုခဲ့ပါတယ်ဒါပေမဲ့လည်းမကြုံဘူးလားအောင်များပြားလာတဲ့အရေးအတွက်နဲ့ရွှေပြောင်းလာသူတွေရဲ့အရေး EU အဖွဲ့ဝင်နိုင်ငံတွေကြားမှာသဘောထားမျိုးမျိုးကွဲပြားနေပြီးလက်ခံမှုစီစဉ်နေကြတဲ့နိုင်ငံတွေလည်းရှိသလို Hungary, Czech ပြည်သူ့သမ္မတနိုင်ငံ, Poland နဲ့ Slovakia ဒီလေးနိုင်ငံကတော့ EU ရဲ့အစီအစဉ်ကိုငြင်းပယ်ခဲ့ကြပါရဲ့ရှင်